ကုံအားလက်ရက်ကာလရောက်တော့မဲ့ချိန်အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်ခြေချောက်ခံရမဲ့အန္တရာယ်မျိုးအမေရိကန်အာဏာပိုင်တွေခိုင်ခိုင်လုံလုံမတွေ့သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပေမဲ့တိုင်းပြည်ကိုကာကွယ်ဖို့သတိဝိရိယထားနေကြဖို့ကိုလည်းအမေရိကန်နိုင်ငံသားတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်IS အစွန်းရောက်အုပ်စုကိုထောက်ခံသူတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်တဲ့ကယ်ဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာပြီးခဲ့တဲ့လကလူသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့နိုဝင်ဘာလကပြင်သစ်နိုင်ငံပဲရစ်မြို့မှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးမှပဲအမေရိကန်လူထုရဲ့လုံခြုံရေးဟာအဓိကဦးစားပေးကိစ္စဖြစ်တဲ့အကြောင်းကြာတာပရင်းနေကသမ္မတအိုဘားမားပြောကြားခဲ့တာပါအမျိုးသားလုံခြုံရေးအဖွဲ့နဲ့အချိန်တော်ကြာဆွေးနွေးပြီးနောက်အမိမြေကာကွယ်ရေးနဲ့တိုက်ခိုက်မှုတွေကိုတားဆီးဖို့အစိုးရတရက်လုံးရဲ့ကြိုးပမ်းအားထုတ်မှုတွေကိုအပြင်းပြင်းအလန်လန်လေးလာဆန်းစစ်ချက်အပေါ်မှာခြေခံပြီးအမေရိကန်ပြည်ထောင်စုမှာလက်တလော့အကြမ်းဖက်တိုက်ခိုက်ခံရဖို့မရှိနိုင်တဲ့အကြောင်းကောက်ချက်ချနိုင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်အမျိုးသားအကြမ်းဖက်မှုတံပြန်နှိမ်နင်းရေးဌာနမှာအမေရိကန်လူထုကိုပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသတိဝိရိယထားကြဖို့ကိုလည်းသမ္မတအိုဘားမားကပြောဆိုခဲ့တာပါတနင်္လာနေ့ကပန်တဂွန်စစ်ဌာနချုပ်ကိုရှာရှာပါပါသွားရောက်စဉ်အတွင်းအမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့အနေနဲ့ IS ကိုဆန့်ကျင်တဲ့စစ်ပွဲမှာအောင်နိုင်လိမ့်မယ်လို့လည်းသူယုံကြည်ကြောင်းစစ်မြေပြင်မှာစစ်သွေးကြွအုပ်စုတွေရှုံးနေနေပြီးသူတို့ရဲ့ခေါင်းဆောင်တွေဟာလည်းပုံစံအမြင်မရှိဘူးလို့သမ္မတအိုဘားမားကပြောကြားသွားခဲ့ပါတယ်